ကျတော့ပေါ့နော်ဒီပြီးခဲ့တဲ့ဇွန်လ၈ရက်နေ့ကနေပြီးတော့မနေ့ကအထီပေါ့နော်ထိုင်းနိုင်ငံမဲဆောက်မြို့မှာဟိုရခိုင်မျိုးသားစစ်နိုင်ငံဆွေးနွေးပွဲကိုပေါ့နော်ပုံစံတစ်မျိုးပြောင်းပြီးတော့ကျင်းပဖြစ်ခဲ့တယ်ဆိုပြီးတော့သိရလို့ပါဆရာရဲ့ဆွေးနွေးပွဲမှာဘလို့အကြောင်းအရာတွေများဆွေးနွေးဆုံးဖြတ်ကြလဲလို့ပါရှင
် Civil Society တွေရဲ့နိုင်ငံရေးပါတီတွေရဲ့တနက်ကန်ဖွဲ့စည်းတွေအပေါင်းပြီးတော့မှရခိုင်မျိုးသားတွေရဲ့မူဝါဒတွေတွေကိုနှိနှောဖလှယ်ကြတာဖြစ်ပါတယ်ဒီကတော့လက်ရှိငြိမ်းချမ်းရေးဖြစ်စဉ်ပေါ်မှာအခြေပြုပြီးတော့မှလက်ရှိနိုင်ငံရေးခြေအနေကိုသုံးသပ်တာနဲ့နိုင်ငံရေးပြည်ဆိုဆွေးနွေးရေးဖြစ်စဉ်ပေါ်မှာကျွန်တော်တို့တခိုင်မျိုးသားတွေကဘယ်လိုပုံစံမျိုးချိတ်ကပ်မလဲဆိုတော့ဤနာကိုကျွန်တော်ရှာကြတာဖြစ်ပါတယ်။ NCA လက်မှတ်ရေးထိုးပြီးသားအဖွဲ့ကြီးတွေအနေနဲ့မျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲကိုလွတ်ခွင့်ရနေတဲ့အချိန်မှာကျွန်တော်တို့ခိုင်ပြည်ကနေပြီးတော့မှကိုစားပြုပြီးပါဝင်နေတဲ့အနိုင်ရနိုင်ငံရေးပါတီတော်၎င်းစီလက်ဖက်ရေးထိုးထားတဲ့လက်နက်ကန်တော်လည်းဖွဲ့စည်းတော်၎င်းအမျိုးသားအစည်းအဝေးနိုင်ငံဆွေးနွေးပွဲကိုလုပ်ခွင့်မရချင်းဟာကျွန်တော်တို့အမျိုးသားဒုတိယလောရဲ့နင့်နာချက်လို့ကျွန်တော်တို့ကရှုမြင်ကြရတယ်ပေါ့ဒါကိုဘယ်လိုဆက်လက်ပြီးတော့မှကျွန်တော်တို့လှုပ်ဆောင်ကြမလဲဆိုတာကိုကျွန်တော်တို့ကအဖြေရှာတာဖြစ်ပါတယ
်ဟုတ်ကဲ့ဟိုဆရာတို့ဆွေးနွေးရဲ့အခါမျိုးမှာပေါ့နော်ဒီရခိုင်တိုင်းသားတွေရဲ့ဒီမူဝါဒတွေနဲ့ပတ်သက်ပြီးတော့ကောဟိုဘုံသဘောတူညီချက်တွေဘာတွေများရခဲ့တာများရှိလဲဆရာရဲ့
ဒါနဲ့ဒီပြည်သူဆွေးနွေးပွဲမှာကျွန်တော်အဓိကတော့ကန္နာကြီး6ရက်ပေါ်မှာမူတည်ပြီးမှကျွန်တော်သွားနေတာရှိရပါလေ။အဲဒီနိုင်ငံရေးနောက်ပြီးတော့စီးပွားရေးလူမှုရေးစသဖြင့်ဖြစ်ပေါ့။အဲဒီကန္နာကြီး6ရက်နဲ့ပတ်သက်ပြီးတော့မှပူဝါရရေးရာတွေမူကျန်းတွေတော့ကျွန်တော်တို့ကဒီနှီးနှောဖလေပွဲကထွက်လာတာရှိပါတယ်။ပြီးရင်အဲ့ဒီရလာတဲ့မူကျန်းတွေကိုကျွန်တော်တို့မူချောစင်တီဆက်သွားနိုင်ဖို့အတွက်အလုပ်ဖွဲ့တွေကျွန်တော်တို့ဖွဲ့နိုင်ခဲ့တယ်ပေါ့နော
်။ဆွေးနွေးပွဲရလဒ်တွေကိုပေါ့နော်ဆရာတို့ဘလို့ဆက်လက်အကောင့်ထဲပေါ်ဆောင်ရွက်သွားမယ်အနေအထားမျိုးလဲရှင
်။မူဝါရရေးရာတွေကလူတို့ကိုချပြဖို့ပါပဲကျွန်တော်တို့ခိုင်ပြသားတွေခြေကလက်နက်ကတော်လေးဖွဲ့စည်း၃ဖွဲ့ရဲ့မှာဆိုရင် ULAA ဖွဲ့တစ်ဖွဲ့မလာနိုင်ဘူးကျွန်တော်တို့နောက်တစ်ဖွဲ့ကကြတော့ဒီခိုင်ဒီမိုကရေစီဖွဲ့ချုပ် ALD လိုမျိုးဖွဲ့တွေကလည်းမတက်ရောက်နိုင်ခဲ့ဘူးပေါ့နော်အကြောင်းမျိုးမျိုးကြောင့်ဆိုအဲ့လိုမတက်ရောက်နိုင်တဲ့ဖွဲ့စည်းတွေကိုလည်းပဲကျွန်တော်တို့ဖြစ်ဆက်ဖော်ဆောင်တဲ့အခါမှာသူတို့ပေါဝင်နေနိုင်ဖို့အတွက်ကျွန်တော်တို့ဆက်လက်လမ်းဖွင့်တော်ဖို့သူတို့ဖိတ်ခေါ်တော်ဖို့အဲ့လိုရှိပါတယ
်မကြခင်ကျင်းပဖို့ပေါ့နော်ဒီစီဇန်နေရဲ့တတိယကြိမ်20ရာစုပင်လုံညီလာခံမှာကောဆွေးနွေးပွဲရပေါ့နော်ရလက်တွေကိုဒီခိုင်မျိုးသားပါတီတို့ဒီပေါ့နော်ရခိုင်ပါတီတွေကနေတစင်တင်ပြဖို့ရှိမရှိဆိုတာရောဆရာဘယ်လိုများပြောနိုင်မလဲလို့ပါ။ဟ
ုတ်ကဲ့အဲ့ဒါကတော့ကျွန်တော်တို့ဒီပါဝင်နေတဲ့အဖွဲ့အစည်းတွေနဲ့ကိုယ်စားလှယ်တွေပုံမှာပဲတိကျမှုတည်ပါတယ်။ကျွန်တော်တို့ကတော့ကျွန်တော်တို့ဒီပူဝါရရဲ့အနှီးနှောဖလေခွေရရလာတဲ့ရလက်ကိုအားလုံးရဲ့ဘုံသဘောထားရည်တည်ချက်တွေနဲ့ချမှတ်ပြီးပြီဆိုလို့ရှိရင်လက်တွေ့ကြကြအကောင့်တွေပေါ်နိုင်ဖို့အတွက်နီလန်ပေါင်းစုံနဲ့ပေါ့နော်ကျွန်တော်တို့ကဏ္ဍပေါင်းစုံမှာအသုံးပြုသွားဖို့ပဲကျွန်တော်ရည်ရတာဖြစ်ပါတယ်။
ဒီဆွေးနွေးပွဲမှာဆိုရင်ဒါရခိုင်ပြည်နယ်အစားရခိုင်ပြည်တော်ဆိုပြီးတော့ပေါ့နော်ပြောင်းလဲခေါ်ဝေါ်ဖို့ဆိုပြီးဆွေးနွေးကြရတယ်လို့လည်းကြားရတယ်ဆရာ။ဒီအခြေအနေတွေကရောဘယ်လိုများရှိခဲ့တာမျိုးလဲဆရာ
။ပြည်ထောင်စုဆိုလို့ရှိရင်တော့ပြည်ထောင်တွေကိုစုထားတာဖြစ်ပါတယ်။ဆိုကျွန်တော်တို့ရခိုင်ဘာသာပြည်တော်မှာလည်းဒါရိုးရှင်းရှင်းလေးပဲဖြစ်ပါတယ်။ပြည်ထောင်ဆိုတာဒါပြည်ကြစီပေါ့နော်။ဒီအားရလေးကိုစုထားတာဖြစ်တယ်။အဲ့ဒါကြောင့်ကျွန်တော်တို့ကဒီပြည်ထောင်တွေနဲ့စုထားတဲ့ပြည်ထောင်စုဖြစ်တဲ့အတွက်ဒီပြည်ထောင်စုမှာပါဝင်တဲ့ပြည်နယ်လို့ခေါ်တဲ့တိုင်းလို့ခေါ်တဲ့တိုင်းဒေသကြီးလို့ခေါ်တာရှိတာပေါ့။ဆိုရင်ဒါပြည်ထောင်စုကိုအစ်စ်မှန်ကျွန်တော်တို့ကဖြစ်ပြခြင်းနဲ့အဲ့ဒါကို Federal Democracy စနစ်နဲ့ကျွန်တော်တို့တည်ဆောက်လို့ရတယ်။အဲ့ဒီအခြေအနေအောက်မှာတိုင်းပြည်ရဲ့စုဖွဲ့ပုံဟာမတူကွဲပြားတဲ့တိုင်းရင်းသားလူမျိုးတွေနဲ့ဖွဲ့စည်းတည်ထောင်ထားတဲ့ပြည်ထောင်တွေနဲ့ကျွန်တော်တို့စုဖွဲ့တည်ဆောက်ရမှာဖြစ်တဲ့အဲ့ဒီအခြေခံပေါ်မှာကျွန်တော်တို့ရည်တည်တာဖြစ်ပါတယ်
ဆရာဒီဆွေးနွေးပွဲကိုပေါ့နော်ဒါထိုင်းနိုင်ငံမဲဆောက်မြို့မှာကျင်းပဖြစ်တဲ့အကြောင်းနဲ့ပေါ့နော်အခုဒီအပြည့်ရလက်မှတ်ရေးထိုးထားပြီးဖြစ်တဲ့ဒါရခိုင်ပြည်လူမျိုးရေးပါတီကဥဆောင်ကျင်းပတာမျိုးမဟုတ်ဘဲနဲ့ဆရာတို့ဒီရခိုင်ပြည်အမျိုးသားကောင်စီ ANC အနေနဲ့ပေါ့နော်ဥဆောင်ကျင်းပဖြစ်ခဲ့တဲ့အကြောင်းကရောဘလို့အခြေအနေတွေကြောင့်လဲရှင
်ကျွန်တော်တို့ဒီပြည်ရေးထဲမှာလုတ်ခွင့်မရဘူးပေါ့နော်ဒီပြည်ရေးထဲမှာလုတ်ဖို့အတွက်လုတ်ခွင့်ရှိတဲ့ ANP ရခိုင်ပြည်သားပါတီနဲ့ ALP ရခိုင်ပြည်လူမျိုးရေးပါတီတို့ဟာကြိုးပမ်းကြရတယ်ဒါပေမဲ့လုခွင့်မရတဲ့ပုံမှာသူတို့လည်းအဲ့ဒီဥဒ္ဓကော်မတီကိုလည်းသူတို့ကဖျက်သိမ်းလိုက်ကြတယ်သူဖျက်သိမ်းလိုက်တဲ့နောက်ပိုင်းမှာဒါကိုကမခတာပြူပြီးတော့မှလုဖို့အတွက်သူတို့ဘက်မှာလည်းပဲအဆင်မပြေဘူးအဲကျွန်တော်တို့ဘက်ကဒါကိုဒီနိုင်ငံရေးပြည်သူ့ဆွေးနွေးဖြစ်စဉ်ငြိမ်းချမ်းဖြစ်စဉ်မှာဖြစ်တဲ့ဝေဝေတောက်ချက်ပေါင်းဝင်နေတယ်ဆိုအဲ့ဒါကြောင့်လက်ရှိချင်းတွေကိုကျွန်တော်တို့ကသုံးသပ်နိုင်ဖို့လေကျွန်တော်တို့အဲ့ဒါကိုမျှော်မှန်းတယ်အဲ့ဒီပုံမှာကျွန်တော်တို့ကကမခတာပြူပြီးတော့မှဆောင်ရွက်ပေးခြင်းဖြစ်ပါတယ်
ဆရာယူခုလို့အချိန်ပေးပြီးဖြစ်ပြရ RF ရကျေးဇူးတင်ပါရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်